ဒေါက်တာဒေါက်သိန်းကြည်ခင်ဗျာဒီကင်ဆာဖြစ်လာပြီဆိုလို့ရှိရင်တော်တော်များများကပေါ့နော်ဟိုကုလို့မရဘူးသေနိုင်တယ်အဲကြောက်ဖို့ကောင်းတယ်ဆိုပြီးတော့တွက်ခဲ့ကြတယ်ပေါ့ဆရာမကြီးနော်အဲ့ဒီခါကျတော့ဆရာမကိုယ်တိုင်အခုကင်ဆာလည်းဖြစ်ခဲ့တယ်အသက်80ကျော်လည်းနေနိုင်ခဲ့တယ်ဆိုတော့အဓိကဆရာမကြီးကင်ဆာကိုဖြစ်ဖြစ်ချင်းပါပေါ့နော်ဘလို့ခံစားခဲ့ရပြီးတော့ဘလို့ရင်ဆိုင်ခဲ့တယ်ဘလို့ကြော်လွားနိုင်ခဲ့တယ်ဆိုတော့ကျွန်တော်အဓိကဆွေးနွေးမှာဖြစ်ပါတယ်ဆရာမကြီးအဲ့ဒီခါကျတော့ဆရာမဒီကင်ဆာဖြစ်တာကိုတိတိလိုက်ချင်းပေါ့ဆရာမနော်ဘလို့ခံစားရလဲဆိုတော့စပြီးတော့ပြောပြပေးပါလား
အာကင်ဆာဖြစ်ပါလေလို့ဘာဖြစ် report လဲရတော့သွားပြီငါတော့တည်တော့မှာပဲပေါ့ဟုတ်လားကင်ဆာဆိုတာမသိခင်ခံစားရသေးတယ်အမလေးဒီမှာကျွမ်းမြင်မှုတာပေါ့နော်အမှန်တန်ကြောက်စရာကောင်းတဲ့ရောပါပါအဲ့ဒါဖြစ်ပင်ဆိုတော့ခါကြတော့အာထိတ်ငွေပေါက်တာပေါ့ဘာလို့မှမသိဘူးဒါပြတယ်လည်းအိန္ဒိယနဲ့လူများတွေကိုဘေးကကိုဆွေမျိုးတွေကိုလည်းမသိစေချင်ဘူးအဲ့တော့ငါဘာလို့ရမလဲပေါ့ဟုတ်လားသိမယ်ဆိုတာရင်ဆိုင်ရမှာပေါ့ဆိုပြီးတော့တနေ့ဆိုတာလူကသိရမှာပဲပေါ့နော
်ဟုတ်ကဲ့
အဲ့တော့အားမွေးခေါ်မလားဒါကံပဲပေါ့နော်ငါဆုံးတော့ရောက်ပြီးဆိုပြီးတော့အဲ့လိုပဲခံစားရတာပါပဲ
ဟုတ်ကဲ့ဆရာမအဲ့တော့ဆရာမအခုပြန်ရင်ဆိုင်ပြီးတော့တိုက်မယ်ပေါ့နော်အဲ့လိုမျိုးဆရာမတိလိုက်တဲ့အချိန်မှာဆရာမကင်ဆာအမျိုးအစားနဲ့ဒီအဆင့်ကဘလောက်နေထားမှာရှိလဲ
ဒီမှာတော့လေအဲ့လုံးလေးတွေ့တယ်လူကတော့ဘာမှမဖြစ်ဘူးနေလို့ကောင်းတယ်ပထမ thyroid cancer ဖြစ်ပါတယ် papillary carcinoma thyroid
ဟုတ်ကဲ့လေဘေးအခြေကင်ဆာပေါ့ဆရာနော်ဟုတ်ကဲ့
အဲကျမလည်းမသိပါဘူးပြီးတော့မှကျမပြန်ပြောမမရေးတဲ့မချောက်ပါနဲ့တဲ့အဲ့ဒီဟာလည်းအသေးစားလေးပါတဲ့ဆိုတော့ကိုယ်ချင်းချင်းတွေကပေါ့နော်အဲ့ဒီ nuclear medicine မှာသွားပြပြီးတော့အဲပျောက်တဲ့ဟာပျောက်တယ်တဲ့ဆိုတော့အဲ့လိုအားပေးတယ်လို့အရှိတယ်အဲ့ပျောက်တဲ့ဆိုပြီးတော့ chloroquine ပျောက်မှာဟုတ်ပါဘူးပေါ့နော်ဒီခုလေဆိုတော့ radioactive iodine ကိုတောက်ရတယ်ပေါ့နော်နှစ်ခါလောက်တောက်ပြီးတော့ follow upနောက်ကတော့ပြရလားပေါ့နော်။အပြတော့လူအဘာမှမဖြစ်ဘူး။မခံစားရဘူးပေါ့နော်။ယောဂါကိုဟိုဆော့ရော့စီတိလိုက်လို့ပေါ့နော်။ဆော့ရော့စီယောဂါကိုသူကထုတ်ပြလိုက်တယ်။ထုတ်လိုက်ပြီးတော့ radiation radio active adenine တောက်တော့ဒီမှာအနေနဲ့ကနောက်ပြီးတော့အားသေးတွေပေါ့။အားမွေးတယ်။စိတ်ဓာတ်ကအားမွေးတာပေါ့။စိတ်ဓာတ်နဲ့ခိုင်နေပြီးတော့အဲ့ဒါကိုဘာမှမဖြစ်ဘဲနဲ့အလားတခါ၊ငါတခါ၊ဥငါတခါ၊၆လတခါသွားပြပြီးတော့အဲ့ဒီယောဂါကိုကျော်လွန်ခဲ့တယ်ပေါ့။ဒါပြည့်အဲ့ဒါစိတ်တက်ကအရေးကြီးတယ်နောက်ပြီးတော့ဖြည့်လို့မြအကြောင်းကိုခဏရင်ရှိရမှာပေါ့အဲ့ဒါပါပဲ
ဟုတ်ကဲ့ဆရာမအဲ့တော့အဓိကအရေးကြီးတော့ဒီစောစောတီးဖို့စောစောကူးဖို့နဲ့ဒီပုံမှန်ပြသွားဖို့နောက်ဒီစိတ်တက်ကလည်းမကြပဲနဲ့အာမွေရဖို့ကအရေးကြီးဆုံးပါဆရာမနော
်ဟုတ်ပါဟုတ်ပါဟုတ်ပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီညမှာဆရာမဒီကုသတဲ့အချိန်မှာရောဆေးထန်တွေခံရတဲ့အနေအထားတွေအဲ့ဒါတွေကိုဆရာမဘယ်လိုကြော်လောက်ခဲ့လဲ
အဲ့ဒီပထမ thyroid ကတော့ radioactive iodine တောက်ရတယ်တောက်ပြီးတော့ဆေးရုံတက်ရတယ်ပေါ့အိမ်ကကလေးတွေနဲ့မတိတွေ့ရဘူး radiation ပြတဲ့ခါကျမီးမီးလေးတွေဘာလို့လဲမတွေ့ရဘူးတသက်ကွာကိုနေရတယ်ပေါ့ဆေးရုံတက်တာပေါ့အ
ဲ့တော့
အဲ့ဒီကုသမှုတွေပေါ်တော့ကျမကံကောင်းတာကျမဆောင်ဝင်နေနဲ့ဆိုတော့ဆောင်ဝင်ပိုင်းဝင်ကလည်းပဲလေဒီကုသမှုကအမှန်ရမချောက်ပါနဲ့ဒီဟာလည်းကောင်းပါလေဒီဥစ္စာပါလေသူကပြောတော့သူတို့ဘာပြောပြောသူကကောင်းပေတယ်လေကောင်းတယ်မကောင်းမှာဟောဒါပဲဘာမှမဖြစ်ဘူးသူဖြစ်ပေးတဲ့ကုသမှုကိုကျော်လွှမ်းခဲ့တယ်ပေါ့အဲ့တော့ support ပေါ့ဒေနာ support your family support မိသားစု support မိမိတ်ဆွေတွေ support တငယ်ချင်းတွေ support အဲ့ဒီဟာကိုအများကြီးလိုတာပေါ့နော
်သူ
တို့အားပေးတော့အင်းပြောတော့ပဲမယုံတော့မယုံသေးဘူးဒီ cancer ကြီးကဒီလောက်ဆိုးတဲ့ယောဂါကြီးကပျောက်ပါမလားပေါ့သူတို့ပြောနေတာပြောတာပဲပေါ့ဒါပေမဲ့ငါဘာပဲဖြစ်ရင်ဆိုင်ရမယ်ဆိုပြီးတော့အားမွေးရတယ်ပေါ့ကိုစိတ်တက်ကေ
ဟုတ်ကဲ့ဒီဘေးပတ်ဝန်းကျင်တငယ်ချင်းမိသားစုတွေဝယ်ခုညီတာကဒီစိတ်တက်အားတင်းမှုအတွက်စိုးရင်တော့လည်းပဲထိရောက်မှုရှိခဲ့တယ်ပေါ့ဆရာမနော
်ဖြစ်တာပေါ့ဒီမှာတိနေတယ်လေရောကိုပြင်းမျက်စိအောက်ကမှမြင်နေရတာပဲရောတာဘလို့ဆိုးလဲဆိုတော့တေးကြတာတေးတာများတာပဲနဲ့
ဟုတ်ကဲ့ဆရာမ
ဒုက္ခပဲငါတော့ခင်းနေတာဆိုတော့အဲ့ဒီတစ်ခါဖြစ်ပြီးတော့ခင်းနေတာကြာပြီးတဲ့ခါမှာနောက်အလုံးလေးတစ်ခါပေါ်လာပြန်ဟဲ့ဒုက္ခပဲပေါ့ငါဒီမှာတစ်ခါကံကောင်းလာနောက်တစ်ခါကံကောင်းမတင်ငါတော့ငါသေးပြီပေါ့
ဟုတ်ကဲ့နောက်တစ်ခါကဲစားအောင်ဆရာမဘယ်မှာဖြစ်တာလဲ
invasive carcinoma လည်းဘာဖြစ် report ကလာတယ် breast မှာဖြစ်တာပ
ါဟုတ်ကဲ့ရင်သားမှာဖြစ်တာပေါ့နော
်ရင်သားမှာဒီမှာမှာဖြစ်တဲ့နေရာတွေကတော့အပြင်ကထုတ်လို့ရတဲ့နေရာလေးတွေမှာဖြစ်တော့လဲလေ
ဘ
ောပေါက်အထက်ကဥမကြီးတို့ဘယ်လိုမှမဟုတ်ဘူးလေအပြင်ကထုတ်လို့ရတဲ့နေရာလေ
ဟုတ်ကဲ့ဆရာမ
စားရက်ကထုတ်လို့ရတဲ့နေရာ breast ကထုတ်လို့ရတဲ့နေရာအကုန်လုံးထုတ်ထွက်လိုက်တယ်သူက
ဟုတ်ကဲ့ဆရာမအဲ့ဒါလည်းကောင်းသွားတာပေါ့နော
်ဖြစ်တဲ့နေရာကုသကံပေါ်တော့တွေ့တဲ့ဆရာလက်ကံကောင်းနေခွဲတဲ့ဆရာလေးလက်ကောင်းနေသူကအကုန်လုံးထုတ်လိုက်ပြီးတော့ကုသမှုအနေနဲ့က oncologist ကိုပြတော့အမရဲတဲ့ဟိုကီမိုတို့radiation တော့မပေးပါနဲ့မတက်ကြီးကကြီးနေပြီတဲ့ဒါက80ကျော်ပြီထင်တယ်အဲ့ဒါအဲ့ခံနိုင်မှာမရှိဘူးတဲ့ဆိုတော့အခုနောက်ပေါ်တဲ့ဆေးလေးတွေပေးတယ်အဲ့ဒီပေါ်တဲ့ဆေးလေးတွေ9နှစ်တောက်ရတယ်တဲ့ breast cancer အခု3နှစ်ရှိပြီတောက်တာ9နှစ်တောင်ပြည့်သေးဘူးအ အခုလည်းဒီတော့ဘာမှမဖြစ်ဘူ
းဟုတ်ကဲ့ဆရာမဆရာမကြီးအခက်အခဲတွေရောဘာတွေကြုံခဲ့ရသေးလဲ
ဝင်ရေးကြေးတွေကတော့သူပတ်စံလာကုန်တာပေါ့နော်အဲ့ဒါလည်းလူလေးတွေမရှိပါဘူးသူတို့တွေကလေဘယ်နေရလူလူလာလာပေါ့ဝိုင်းကုမဲ့လူတွေ support အများကြီးလိုပါတယ်ဒီက moral support financial support moral support တွေကအများကြီးလိုပါတယ
်ဟုတ်ကဲ့ဆရာမစားတော့နေထိုင်ပုံနဲ့ပတ်သက်လို့ရောဆရာမကြီးအနေနဲ့ဘယ်လိုမျိုးလှုပ်ဆောင်ခဲ့တာရှိလဲထူးထူးခြားခြား
Okay ဆိုတော့အင်မတန်ကြောက်စားကောင်းတဲ့ယောဂတွေလက်နေအောင်ခံရတယ်ဆိုတော့အားမွေးတာပေါ့နော်ဟိုအစားတွေမစားခြင်းနဲ့ကိုယ့်အကူကျိုးစားပြီးတော့စားဝင်အောင်တော့ပြီးစားပေါ့ကြီးမများအနေနဲ့ပေါ့အားရှောင်းနေ infection မဝင်အောင်လေယောဂပုံမဝင်အောင်ပေါ့အားမွေးတော့နေခဏရေရှိတာပေါ့လေ
ဟုတ်ကဲ့ဆရာမ
ဟိုအစားရှောင်းတော့မရှောင်းဘူးလေ
ဟုတ်ကဲ့အားကစားလုပ်တာတွေပါတယ်ရော
ထူးထူးကဲကဲတော့မဟုတ်ဘူးပေါ့ကိုယ့်အကူအိမ်မှာပဲဆန်းထဲမှာလမ်းလျှောက်ပါလျှောက်ဆိုတော့ exercise တွေလုပ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဆရာမဒီဆက်စားခြင်းမှာကလေပင်အကျင့်ကင်ဆာဖြစ်ခဲ့တယ်ကုသတာအောင်မြင်ခဲ့တယ်ပေါ့နောက်တစ်ခါရင်နာကင်ဆာဖြစ်ခဲ့တယ်ဒီရမှာလည်းထပ်ပြီးကုသတာအောင်မြင်ခဲ့တယ်ဆိုတော့ဒီဆက်မအနေနဲ့တခြား
အောင်မြင်လဲလို့ပြောပါတယ်ဗျလေဒါ3နှစ်ရှိပြီပေါ့လေ
ဟုတ်ကဲ့ဆရာမဒ
ီမှာတော့လည်းဘုရားရှိတဲ့အတိုင်းပဲလားခန္ဓာဆက်ပြပြပြပေါ့နှခါအနိုင်ရရှိပါမလားပေါ့နော
်ဟုတ်ကဲ့ဆရာမဒါထူးကြတာပေါ့ဆရာမရေအဲ့ဒီခါကျတော့ဆက်မအနေနဲ့တခြားဒီကင်ဆာဖြစ်လာနိုင်တဲ့သူတွေဖြစ်လာပြီးသားသူတွေကိုဘယ်လိုမျိုးအကြံပေးခြင်းလဲဆရာမရေအရေးကြီးဆုံးအချက်ပေါ့
ကျေကြောက်ပြီးတော့ဘာမှမလုပ်ခဲနဲ့ဟိုပြေးတီးပြေးဖြစ်နေပေါ့လို့ပြတော့လုံးဆရာရှိတာလုပ်ပါလို့ပေါ့နော်ကိုအားတင်းပြီးတော့လာမဲ့ပဲပြေးတွေ့ပေါ့အဲ့လိုသိဆရာရှိတော့လည်းသိမှာပဲဆိုပြီးတော့ခါလို့ပြတော့အဲ့လုံးဆရာရှိတာလည်းလုပ်ရမယ်ပေါ့နော်ဟိုကိုကူးစားမှုလည်းလုပ်ရမယ်ဖြစ်သေးတာငါမခွဲချင်ဘူးပေါ့ခွဲရဟာဖြစ်ပါမလားခွဲရသေးပါမလားဆိုတာမျိုးအဲ့တော့ကူးစားမှုကြလည်းဆော်တော့ဒီကူပါကြောက်တော့လေကြောက်တာပေါ့လေဟိုနေသတိရှိနေကုသမှုကိုခံယူပါလို့ဆိုတော့အဲ့ဒါပဲပြောချင်ပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမကြီး